ဂါဇာဒေသတောင်ပိုင်းရာဖာမြို့ကိုအစ္စရေးရဲ့ဒီကနေ့လေကြောင်းတိုက်ခိုက်မှုကြောင့်လူပေါင်း68ဦးထပ်မင်းသေဆုံးခဲ့တယ်လို့ဒေသခံကျန်းမာရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။ဘုံတံကိုအပြင်းထန်ခံနေရပြီးတော့အစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုအတွင်းလူနေအိမ်တွေနဲ့ဗလီအများအပြားထိမှန်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။အစ္စရေးစစ်တပ်ကတော့ရာဖာမြို့မှာရှိတဲ့အကြမ်းဖက်ပစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့ပြောဆိုထားပါတယ်။ဂါဇာဒေသကတရားခံတွေအိမ်ပြန်နိုင်မယ့်အခွင့်အလမ်းကိုလက်လွတ်ခံမှာမဟုတ်ဘူးဆိုပြီးအစ္စရေးဝန်ကြီးချုပ်ဘဂျမန်နတန်ယာဟုကတရားခံကယ်တင်နိုင်တဲ့စစ်စင်ရေးကိုချီကျူးခဲ့ပါတယ်။အပြည့်အဝအောင်ပွဲရတဲ့အထိစစ်ရေးအရာဆက်လက်ဖိအားပေးမှသာတရားခံတွေအလုံးလွတ်မြောက်နိုင်မယ်လို့လည်းဝန်ကြီးချုပ်နတန်ယာဟုကထုတ်ပြန်ကြမှာပြောဆိုခဲ့တာပါ။လေးလကျော်ကြာမြင့်လာပြီးဖြစ်တဲ့စစ်ပွဲအတွင်းအရက်သားတွေကိုဘေးလွရာပြောင်းကြဖို့အစ္စရေးကအချင်းချင်းအမိန့်ထုတ်ခဲ့ပြီးတောင်ပိုင်းဒေသကိုတဖြည်းဖြည်းတွန်းထုတ်ရာကနေအခုဆိုရင်ရာဖာအနီးတဝိုက်ကုလသမဂ္ဂကဖွင့်တင်ထားတဲ့စခန်းတွေမှာလူတွေပြည့်ကျက်နေပါတယ်။ဒီလူတွေဘေးကင်းစွာသွာလာနေနိုင်မှုအတွက်နိုင်ငံတကာကလည်းစိုးရိမ်မှုတွေတိုးလာနေတာပါ။နေစည်းမချဆရာဝန်တွေအဖွဲ့ကတော့ညွှန်ကြားမှုနေစည်းမချဆရာဝန်တွေအဖွဲ့ရဲ့ညွှန်ကြားမှုချုပ်ကလည်းထိုးစစ်တွင်ကိုရပ်တန့်မှုအတွက်ဒီနေ့ပဲအစ္စရေးဘက်ကိုတောင်းဆိုခဲ့သလိုအပြစ်ခတ်ရစေးကိုထိန်းထားနိုင်မှုနိုင်ငံတကာကိုလည်းတောင်းဆိုထားပါတယ်ရှင်။